မဲခေါင်မြစ်ကြီးထဲမှာရေအားလျက်စစ်ထောက်ဖို့ဆယ်ရီတိစောက်မယ်ဆိုရင်ငါအရင်မြစ်တွေကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့မဲခေါင်မြစ်ကော်မရှင် MRC ကအသေးစိတ်လေ့လာပြုစုထားတဲ့အစီရင်ခံစာတစ်စောင်မှာသတိပေးထားပါတယ်။ဒါပေမဲ့လည်းကော်မရှင်မှာပါတဲ့အဖွဲ့ဝင်နိုင်ငံတွေကဗီယက်နမ်ကလွဲလို့ကျန်တဲ့ခေါင်းဆောင်တွေကတော့ဒီအခြေအနေကိုထည့်သွင်းစဉ်းစားရတဲ့ဆိုတဲ့အလေးရိတ်လက္ခဏာမျိုးမပြကြပါဘူး။မဲခေါင်မြစ်ဆယ်စီမံကိန်းတွေကြောင့်သက်ဆိုင်ရာနိုင်ငံတွေအပေါ်ဘလောက်ထိခိုက်နိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံ Siem Reap ကနေပြီးတော့ David Boal နဲ့ Sam Narin တို့ပေးပို့တဲ့သတင်းလွှာကိုကိုကြော်သိမ်းတင်ပြပါမယ်ရှင်
။မဲခေါင်မြစ်ကော်မရှင် MRC က6နှစ်ကြာအချိန်ယူပြီးလေ့လာပြုစုထားတဲ့အစီရင်ခံစာကို Siem Reap မှာလုပ်တဲ့တတိယကြိမ် MRC ထိပ်သီးအစည်းအဝေးတွင်အဖွဲ့ဝင်၄နိုင်ငံကဝန်ကြီးချုပ်တွေကိုတင်ပြခဲ့တာပါ။လက်ရှိစီစဉ်ထားတဲ့ RLS ထုတ်လုပ်ရေးဆယ်စီမံကိန်းတွေကိုဆက်လုပ်သွားမယ်ဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်ဆိုတာကိုလေ့လာချက်မှာသတိပေးထားပါတယ်။ဒီလေ့လာချက်ထဲမှာဆိုရင်ကြအကောင်းဆုံးတွေ့ရှိချက်ကတော့လက်ရှိဆယ်စီမံကိန်းတွေကိုသာအပြည့်အဝဆက်ပြီးအကောင်အထည်ဖော်မယ်ဆိုရင်2040ပြည့်နှစ်ရောက်တဲ့အခါမဲခေါင်မြဝမ်းထဲကိုစီဝင်တဲ့နှုံးမြေပမာဏဟာ69ရာခိုင်နှုန်းအထိဆုံးရှုံးသွားနိုင်တယ်ဆိုတာပါပဲ။မဲခေါင်မြရဲ့ဂေဟာစနစ်နဲ့သဘောပတ်ဝန်းကျင်ဟာဆိုးရွားစွာယိုယွင်းနေပြီလို့ဆိုပြီးအထူးအလေးထားတုံ့ပြန်လှုံ့ဆော်ကြဖို့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကထိပ်သီးအစည်းအဝေးတွင်နှိုးဆော်သွားပါတယ်
။မိုးကောင်ကြီးဆက်ဖြစ်မှုတာရှီယာဆန်းငံရေးစီဝင်တာကံယူရန်တွေမြစ်ကဘာတွေမြေတွေတိုက်စားဆူးဆူးလာတာတွေကလူပေါင်းသန်း20ကျော်ရဲ့အဆက်မွေးဝန်းကျင်ကိုချိန်ချောက်လာနေပါတယ်။ဒါကြောင့်မဲကောင်မြဝကျွန်းပေါ်ဒေသဆက်ပြီးဖွံ့ဖြိုးတိုးတက်ရေးဒေသတွင်းစပကြီးအဖြစ်ငါးဖက်လုပ်ငန်းအဓိကနေရာအဖြစ်နှစ်ပေါင်းရာပေါင်းများစွာတည်လာတာနဲ့အမျှဒေသတွင်းစာနာရေးခဖူလုံရေးအဓိကဆန်ထုတ်လို့ရဒေသအဖြစ်ဆက်ပြီးဒီစီနေတဲ့ခိုင်မာတဲ့လုံဆောင်ချက်တွေအချိန်မီလောက်ကြဖို့လိုအပ်ပါတယ်
။ထေရီစီဝေးအင်ရှင်ကမ္ဘောဒီးယားနိုင်ငံဟာလည်းမြေအတွင်းဆယ်ရီတိစောက်တာကြောင့်ဆိုးရွားတဲ့အကျိုးဆက်ကိုခံစားရလိမ့်မယ်လို့စာမျက်နှာ3600ပါလေ့လာချက်မှာပြောထားပါတယ်။အကြောင်းကတော့ကမ္ဘောဒီးယားလူလူအများပြားဟာအာဟာရအရင်းအမြစ်ဖြစ်ငါးကိုအဓိကစားသုံးနေကြတာကြောင့်ပါ။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့အဖွင့်အမြင်ကရေအားလျှပ်စစ်နဲ့ပတ်သက်ပြီးဘာမှပြောမသွားပဲလူရေတိုးတက်မှုအလေအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့ရေစားနပ်ရိက္ခာနဲ့စွန့်အင်ပိုပြီးလိုအပ်လာတဲ့အခြေအနေတွေကိုအလေးထားပြောသွားပါတယ်။လာအိုဝန်ကြီးချုပ်ထောင်လွန်စီဆိုလစ်ကတော့ရေအားလျှပ်စစ်စီမံကိန်းတွေကိုရေရှိဖွံ့ဖြိုးတိုးတက်ရေးပေါ်အခြေခံပြီးတည်ဆောက်မယ်လို့ကတိပေးပြောဆိုပါတယ်။လာအိုနိုင်ငံဟာဆာယာဘူရီနဲ့ဒွန်ဆာဟောင်းဆယ်ရီအပါအဝင်အငင်းဘွားဝယ်အရှိဆုံးဆယ်ရီကိုတည်ဆောက်နေတည်ဆောက်ဖို့စီစဉ်နေတာပါ။2040ပြည့်နှစ်ရောက်တဲ့အခါငါးအရေအတွက်ထောက်ဝတ်ကြော်ဆုံးရှုံးသွားမယ်လို့လေးလာချက်ရဲ့နမူနာအခြေအနေအနည်းဆုံးနှစ်ခုမှတွေ့ရှိထားတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်လိုချာကလည်းဆယ်ရီနဲ့ပတ်သက်ပြီးဘာမှမပြောပါဘူး။ထိပ်သီးအစည်းအဝေးမနိုင်ငံသတင်းဘက်မှ MRC ကောင်စီရဲ့လေးလာမှုမှတွေ့ရှိချက်တွေအပေါ်သိပ္ပံပညာရှင်တွေ၊သုတေသီတွေ၊အရက်ဖက်လူမှုအဖွဲ့တွေနှစ်ရက်ကြာစမ်းစစ်သုံးသပ်ခဲ့ကြပါတယ်။ကီလိုမီတာရာပေါင်းများစွာဆီပြောင်းသွားလာနေထိုင်တဲ့ငါးမျိုးကွယ်အများပြားဆိုးရွားတဲ့တဲ့ရောက်မှုခံစားရပြီးတခြားအန်ဒရယ်ရှိတဲ့ရေတရွာမျိုးခွဲတွေဝင်ရောက်ကြီးစုလာမယ်ဆိုတာသူတေသူတွေတွေ့ရှိခဲ့ပါတယ်။ MRC ဒီမှုအဖွဲ့တဘာဝဘဝဝင်းကျင်ဆိုင်ရာရာရှိချုပ်ဆိုနမ်းကထိပ်သီးအစည်းအဝေးပြင်ပမှာအခုလိုပြောပါတယ်
။ဒီဆယ်ဆက်တစ်ခုအပြင်တရုတ်နိုင်ငံကဆယ်တွေတခြားနိုင်ငံကဆယ်တွေအားလုံးတိစောက်ပြီးရင်တော့2040ပြည့်နှစ်ရောက်တဲ့အခါမှာထိုင်းတို့လာအိုတို့မှာဒီငါးမျိုးစိတ်တွေပျောက်သွားတာတွေ့ရပါလိမ့်မယ
်။ဗီယက်နမ်ကလည်းလို့ကျန်တဲ့မဲခေါင်မြစ်ကော်မရှင်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ဟာ2040ပြည့်နှစ်မှာဒေါ်လာဘီလီယံပေါင်းများစွာကျဆင်းသွားပွဲရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။